ထိုင်းနိုင်ငံမဲဆောက်မြို့ဝါစကင်ကျေးရွာကအထည်ချုပ်စက်ရုံတရုံမှာအလုပ်လုပ်ကင်နေတဲ့မြန်မာအလုပ်သမား၄ဦးဟာဥပဒေပါလုပ်အားကမရတဲ့အပြင်ညှိနှိုင်းခွင့်လည်းမရကြိုတင်အကြောင်းမကြားပဲအလုပ်ကနေထုတ်ပယ်ခံရတာကြောင့်နစ်နာကြေးရဖို့အလုပ်သမားကာကွယ်ရေးရုံးကိုတိုင်ကြားခဲ့တာပါဒီအမှုကိုအောက်ဘုတ်လကနေတိုင်ကြားခဲ့တာဖြစ်ပြီးနှစ်လကျော်အကြာမှာနစ်နာကြေးဘတ်ငွေ2,200ရရှိခဲ့ကြောင်းဒီအမှုကိုအလုပ်သမားရှေ့နေရုံလေပါလောကလင်းနဲ့အတူလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရောင်ကြီးဦးအလုပ်သမားအဖွဲ့ကဥပဒေရေးရာဌာနကြီးမူမတ်သူစာကြိုင်ကအခုလိုပြောပြပါတယ်
။အတယုံကနေပြီးတော့မှသူတို့ကလှုပ်ထုတ်ခံလာရတာပေါ့လေ။အဓိကကတော့လှုပ်ထုတ်ရတဲ့အကြောင်းရင်းကတော့အာသူတို့ကတရားမှညဥတီစင်ပြီးပေါ့ကညဥတီ10နာရီလောက်အထိစင်ပြီးတာတော့မှပဲ190 180ဝန်းကျင်လောက်ပဲရကြတယ်ပေါ့။သူတို့စကားပြောတော့လုပ်ငန်းရှင်နဲ့နောက်တစ်ခါစကားသက်သက်ပြောတဲ့အခါမှာရှစ်လပိုင်းကုန်မကုန်ကန်ပြီးလောက်ပေါ့။အာ29-30လောက်မှဟုတ်အဲ့တော့မှစကားတက်ပြောတော့မှအလုတ်ရှင်ကတခါထပ်ပြီးတော့လိုမျိုးပဲပုံစံ။ဒါကကျွန်တော်တို့ကမလုတ်ရှင်လို့ထပ်တာမဟုတ်ဘူး။အလုတ်ရှင်ကလည်းကျွန်တော်တို့လုတ်ရှင်တဲ့ပုံစံကိုသဘောမတူနိုင်ဘူးလို့အလုတ်ရှင်ကထုတ်တာနော်။ဆိုတော့လုတ်ရှင်ကလည်းဖြစ်ချင်းတော့အာထုတ်တယ်ပေါ့ဟုတ်တယ်ထုတ်တယ်ပေါ့ထပ်သွားပေါ့ဆိုပြီးတော့လိုမျိုးပြောလိုက်တယ်။ဆိုတော့အဓိကတော့ရရှိတဲ့ဟာကနှစ်မျိုးပေါ့ကျူတင်အကြောင်းမကြားကပေါ့လူသမားတွေကျူတင်အကြောင်းမကြားပဲနဲ့လုတ်ကနေချုပ်လိုက်တာဒီမျိုးရယ်ဒီကသူလုတ်တက်လိုက်နှစ်နာရီတော့လုတ်တက်လိုက်နှစ်နာရီကြတော့တစ်နှစ်သမားဆိုရင်ရပ်ပေါင်း30ပေါ့တလားစာရှိတယ်ပြီးရသုံးနှစ်သမားဆိုရပ်ပေါင်း90စာပေါ့နော်အဲ့ဒါရှိတယ်ဆိုတော့အဲ့နှစ်အဲ့ဒီဟာကိုပေါင်းပြီးတော့မှဒီကျူတေအကြောင်းမကြားကတလားစာနဲ့ဆိုရပေါင်းပြီးတော့မှညာတို့ပတ်စံတက်ပြီးတော့မှအဲ့နှစ်နာရီရရှိခဲ့တယ်ပေါ့နော
်အခုဆိုရင်အလုတ်သမား၄ယောက်ဟာလုတ်အားကနှစ်နာရီဖြစ်ဘတ်ငွေ2,200ရခဲ့တာကြောင့်တခြားအလုတ်သမားတွေအနေနဲ့လည်းဥပဒေပါအတိုင်းကိုယ့်ရဲ့အလုတ်သမားအခွင့်အရေးရဖို့ထိုင်းနိုင်ငံရဲ့ဥပဒေတွေကိုလေ့လာစီခြင်းနဲ့ဆိုပြီးနှစ်နာကြီးရတဲ့အလုတ်သမားတဦးကလည်းပြောပါတယ်
။ဒီရောက်ပေါင်း2,200ပေါ့။ချိန်ကလာတော့မှ2လလောက်တော့ကြာ။အဲ့ဒီလိုလေဒီလိုပေါ့ဥပဒေတန်းကနားလေပေါ့။နားလေကြည့်နေဆိုတာကိုလှုပ်ခဲ့တဲ့လှုပ်ရဲ့အချိန်ပြီးတော့ထိုင်းနိုင်ငံရဲ့ဥပဒေပြီးတော့အလုတ်သမားဘက်မှထားရှိတဲ့ထိုင်းနိုင်ငံရဲ့ထားရှိတဲ့ဥပဒေတွေသိစေခြင်းတော့
ထိုင်းနိုင်ငံမှာတနေ့လုံအားကအနည်းဆုံးဘတ်ငွေ300ကျော်ရရှိပေမဲ့များသောအားဖြင့်နေဆက်ကစက်ရုံငယ်လေးတွေကတော့ဥပဒေပါလုံအားကမပေးတာအချိန်ပိုကြီးကိုလည်းဥပဒေတိုင်းမပေးတာတွေကြောင့်အလုပ်သမားတွေဟာများသောအားဖြင့်တနေ့ကို7နာရီကျော်လုပ်တာတောင်ဘတ်ငွေ180လောက်သာရရှိခဲ့ပါတယ်လုံအားကနဲ့ပတ်သက်လို့အလုပ်ရှင်တွေကိုညှိနှိုင်းတဲ့အခါတိုင်းမှာအလုပ်ထွက်သွားဖို့ကိုသာဖိအားပေးခံရတာကြောင့်အလုတ်ထွက်ခံရမှာကိုဆိုပြီးအလုတ်သမားတွေကရသလောက်နဲ့သာချိန်နှံ့နေကြရပါတယ်။တရားစွဲဆိုတဲ့ကာလကိုအချိန်ကာလကြာတဲ့အထိမစောင့်နိုင်ကြတာကြောင့်ကောသူများနိုင်ငံထဲမှာတရားရုံးတွေကိုမတော်ရဲတာတွေကြောင့်ပါအလုတ်ရှင်တွေကိုတရားစွဲဆိုတာတွေကိုမြန်မာအလုတ်သမားအတော်များများကလုပ်လို့မရှိပါဘူး။ဒါပေမဲ့အခု10စုနှစ်တခုကျော်အချိန်ကစပြီးအလုတ်သမားအဖွဲ့အစည်းတွေရဲ့အားပေးကူညီမှုနဲ့အလုတ်သမားတွေဟာမိမိတို့ရဲ့ရပိုင်ခွင့်တွေရဖို့အလုတ်သမားကာကွယ်ရုံးတွေကိုတိုင်ကြားတာတွေတော့ရှိလာကြပါတယ်။ရောင်ကြီးဦးလုတ်သမားဖွဲ့ဟာအလုတ်သမားရေးဆောင်ရွက်နေတာဟာနှစ်ပေါင်း25နှစ်လောက်ရှိပြီဖြစ်ပါတယ်ရှင်။